ရွေးကောက်ခံလွှတ်တော်အမတ်များစုဖွဲ့နှစ်ခုကတင်မြှောက်တဲ့ဒုတိယသမ္မတနှစ်ဦးနဲ့ရွေးကောက်ခံစရာမလိုပဲကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုစလေတွေတင်သွင်းတဲ့ဒုသမ္မတတဦးဒီစုစုပေါင်း၃ဦးရဲ့ကနေပြီးတော့သမ္မတကိုဒီမနက်ဖြန်အင်္ဂါနေ့မှာတော့မဲခွဲရွေးချယ်တော့မှာဖြစ်ပါတယ်။အရက်သားကိုစလေတွေတင်သွင်းတဲ့ဒုတိယသမ္မတတွေနဲ့တက်မတော်ကတင်သွင်းတဲ့ဒုတိယသမ္မတတို့အကြားဘယ်သူသမ္မတဖြစ်လာနိုင်ခြေရှိပါသလဲ။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရဲ့ရှင်။
နှစ်ပေါင်းများစွာအတွင်းလူထုကရွေးကောက်တင်မြှောက်တဲ့ရက်သား၉ဇလဲတွေရဲ့မဲဆန္ဒနဲ့တမရတင်မြှောက်နိုင်ဖို့အင်္ဂါနေ့မှာပြည်ထောင်စုလွှတ်တော်တွင်မဲခွဲရွေးချယ်ကြတော့မှာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရထားတာမို့တမရတင်မြှောက်ခွင့်ရဖို့အတွက်မဲအလုံးအလောက်ရမယ်လို့ယုံကြည်ထားကြပါတယ်။တနင်္လာနေ့ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့ဒုတိယတမရ၃ဦးလို့ဖြစ်တဲ့ဦးထင်ကျော်၊ဦးဟင်နရီဘန်တီယူနဲ့ဥမြင့်ဆွေတို့ရဲ့တမရဖြစ်နိုင်ခွင့်အလားအလာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကအခုလိုပြောပါတယ
်။ရှင်နေကတော့ NRI မှာမဲကပြည်သူ့လွှတ်တော်မှာ390ရှိပါတယ်။အဲတက်မတော်သားမဲက166ယောက်ရှိရယ်။အပြည်ခိုင်မျိုးက40တယောက်ရှိရယ်။ကျန်တဲ့တိုင်းသားပါတီကအကုန်လုံး60ရှိပါတယ်။အဲအဲ့ဒီပေါ်မှာအားဒါကတော့မဲမကွဲဘူးဆိုရင်ပေါ့နော်ကျွန်တော်တို့အရှိန်မျိုးကျွန်တော်တို့အမှတက်ဆကြည့်ရတာကတော့သမဏကတော့ဥထင်ရောဖြစ်ပါလိမ့်မယ်အဲဒုသမဏကတော့ကျွန်တော်တက်မတော်နဲ့ဒီခိုင်ချိုးပါတီကမဲအဲကဆိုလစ်စ်တော့သူတို့မဲကဒုသမဏတည်ဖြစ်နိုင်တယ်အဲကျန်တဲ့ဗမာပြည်ကတော့ဒုသမဏနှစ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဟိုဒေါ်လာရယ်ချိန်ဆတက်ဆကြည့်ရအဲ့လိုပဲမြင်ပါတယ်ကြနော်
တက်မတော်သားခိုးစလဲတွေကဒုတိယသမဏအဖြစ်တင်မြှောက်ထားတဲ့ဒုတိယဘိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကတော့ပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့တာဝန်ရှိသူလည်းဖြစ်တာကြောင့်လွှတ်တော်တွင်းကလူနည်းစုပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်တွေရဲ့မဲတွေကိုလည်းရမယ်လို့ခန့်မှန်းကြပါတယ်။တခြားအနည်းစုအနိုင်ရနိုင်ငံရေးပါတီတွေရဲ့မဲတွေကတော့တဦးချင်းဆုံးဖြတ်ချက်နဲ့ပေးကြမယ်အနေအထားမှာရှိတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။တက်ကြရောအမေဒီကရောလာပြီးတော့ကျွန်တော်ရှင်းနိုင်တာတွေ၊ပြောင်းတာတွေရှင်းပြတာတွေကျွန်တော်ဘာမှရှိပါဘူး။ဒါကြောင့်ကျွန်တော်တို့ပါတီအနေနဲ့ပေါ့နော်အထူးသဖြင့်ကျွန်တော်တို့ပါတီအနေနဲ့ကတော့ဟိုတူရှင်းလွတ်လွတ်လပ်လပ်ပဲအဲမဲပြီးဖို့ကျွန်တော်တို့မှာဟိုရှိပါတယ်တခြားတိုင်းသားပါတီတွေလည်းထုံနေတော့မရှိပါဘူးကိုစိတ်ကြိုက်ပေါ့နော်အော်ဒီသမရတုံးရောက်မို့ကိုကြိုက်တဲ့အဲပုဂ္ဂိုလ်ဟိုပြီးဖို့ဆိုတော့ဟိုဒါတော့မြင်နေရပါတယ်အဆိုတော့တိုင်းသားမဲတွေကတော့ဒီသမရတုံးရောက်အပေါ်မှာအာပြန့်နှံ့ပြီးတော့တွားပါလိမ့်မယ်
ရွေးကောက်ခံကိုယ်စားလှယ်တင်မြှောက်တဲ့ဒုတိယသမ္မတတွေသမ္မတအဖြစ်ရွေးကောက်ခံရဖို့အတွက်ဂရုစိုက်ဖို့လိုတယ်လို့နိုင်ငံရေးလေ့လာသူဒေါက်တာရံမျိုးသိန်းကပြောပါတယ
် NLD ကအားလုံးအနိုင်ရထားတဲ့ပြည်တော်စုလွတ်တော်ကိုယ်စားလှယ်ရေတော့က390ရှိပါတယ်အဲ့တော့တစ်ဖက်မှာပြန်ကြည့်ရင်လည်းဒီသမ္မတတော်လွတ်တော်ကိုယ်စားလှယ်တွေရေနောက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရေနောက်ပြည်ခိုင်မျိုးပါတီနဲ့ဆက်ဆက်ပါတီတွေရေအားလုံးပေါင်းလိုက်ရင်ခမန်းကြီးကံပြည်တော်စုလွတ်တော်ကိုယ်စားလှယ်216ယောက်လောက်မဲတေချာနေတဲ့သဘောမျိုးရှိပါတယ်ဗျ။အဲ့ဒီအခါကျတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တော့ဒုတိယသမ္မတဦးထင်ကျော်ကိုသမ္မတဖြစ်ရေးကိုပဲဦးစားပေးပြီးတော့ပုံရောမဲပေးဖို့လိုအပ်တယ်လို့မြင်ပါတယ်
။လွတ်တော်နေရာပေါင်ပြည်တော်စုလွတ်တော်မှာမဲပေးခွင့်ရှိသူအရေအတွက်က659ဦးရှိနေတာပါ။ဒီထဲမှာရွေးကောက်ခံမဟုတ်ပဲကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်တဲ့စစ်သားလွှတ်တော်အမတ်က166ဦးရှိပြီးအာဏာလက်လွတ်လိုက်ရတဲ့ပြည်ခိုင်ဖြိုးပါတီကလွှတ်တော်နှစ်ရပ်ပေါင်းကိုယ်စားလှယ်42ဦးရှိနေတာကြောင့်တက်မတော်ဘက်ကတင်ထားတဲ့ဦးမြင့်ဆွေက209မဲတေချာသလောက်ရှိနေပါတယ်။ဒါပြင်တခြားနိုင်ငံရေးပါတီတွေရဲ့ဘသူကိုမဲပေးမလဲမတေချာသေးတဲ့မဲကလည်း60ရှိနေပါတယ်။ဒါကြောင့်လွှတ်တော်နှစ်ရပ်ပေါင်းကိုယ်စားလှယ်390ရရှိထားတဲ့ NLD ပါတီအနေနဲ့သမရတင်မြှောက်နိုင်ရေးအတွက်ဒုတိယသမရတဦးကိုပုံအောင်မဲပေးမှသာရရှိနိုင်မယ်လို့လည်းသုံးသပ်သူတွေကပြောဆိုကြပါတယ်ရှင်။